တရရှင်ခင်လွန်ခဲ့သော25နှစ်ကာလကဖြစ်ပွားခဲ့တဲ့စစ်လေလုံအရေးတော်ပုံကိုအစောဆုံးအထီးမိဆုံးအပြည့်ပြည့်ဆုံးသုံးသပ်မှတ်တမ်းတင်ခဲ့တဲ့နိုင်ငံတော်အထောက်အထားတစ်ခုကိုပြပါဆိုရင်ကျွန်တော်ဟာ outrage ဆိုတဲ့စာအုပ်ကိုအလုံးကတညတညညွှန်ပြကြပါလိမ့်မယ်ဒီစာအုပ်ကိုဘက်ပုံဘန်နီစတင်ရေးဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့စာရေးသူသတင်းစာဆရာကြီးဘတ်တလ်လစ်နာကအခုလိုရှင်းပြပါတယ်
I was based in Bangkok, but I was in daily contact with people inside Burma, and I was getting reports all the time. And after the crackdown on the 18th of September 1988, and thousands of people fled.
ကျွန်တော်ကဘန်ကောက်မှာရှိနေပါတယ်။မြန်မာပြည်တွင်းနဲ့နေစဉ်မအားမလတ်အဆက်အသွယ်လုပ်နေပါတယ်။1988စက်တင်ဘာလ18ရက်နေ့ကမှုအပြီးမှာထောင်ပေါင်းများစွာနေစဖြတ်ကျော်ထွက်ပြေးလာကြတော့ကျွန်တော်ဟာသူတို့ကြုံတွေ့ခဲ့ရတာတွေကိုတွားရောက်တွေ့ဆုံမင်းမြန်ပါတယ်။ဒါတွေအားလုံးဟာတကယ့်ကိုရီးအဖြစ်ပြက်တွေကိုအခြေခံထားတာဖြစ်ပါတယ်
။ဆိုတော့ဘတ်တလ်အခု25နှစ်ကြာလာတဲ့အခါမှာဘတ်တလ်ဟိုးရုံးကမတွေ့မိခဲ့တဲ့အထောက်အထားအစ်စ်တွေသမိုင်းမှာတော့နောက်တွေ့အထောက်အထားခေါ်တာပေါ့ဘာတူအဲ့လိုနောက်တွေ့အထောက်အထားတွေပေါ်ထွက်လာတာရောရှိပါသေးသလား
No not really I mean I think the book which was republished in Burmese in June this year basically remains the only account of what really happened in 1988 is it probably not
မရှိပါဘူးဒီနေ့ဇွန်လတုန်းကဒါကိုမြန်မာလိုထုတ်ဝေခဲ့ပါတယ်အချက်လက်အားလုံးဟာဟိုတုန်းကတကယ်ဖြစ်ပျက်ခဲ့တာတွေကိုအခြေခံပြီးရေးထားတာပဲဖြစ်ပါတယ်ထိုစဉ်ကခိတ္တသမရဖြစ်ခဲ့တဲ့ဒေါက်တာမောင်မောင်ရေးတဲ့စာအုပ်လည်းပေါ်ထွက်လာပါတယ်။88အရေးအခင်အကြောင်းကိုပဲရေးထားတာပါ။ဒါပေမဲ့အဲ့ဒီထက်မှာရေးထားတာတွေအားလုံးတော့အလေးအနက်မှတ်ယူလို့မရပါဘူး။သူကဆန္ဒပြသူတွေကိုအပြစ်တင်ထားပါတယ်။ဖုန်ကြီးတွေကစစ်သားတွေကိုတနက်နဲ့ပြစ်တယ်ဆိုတာမျိုးတွေလည်းပါနေပါတယ်။ဒါကြောင့် outrage ဟာ88မှာဘာတွေဖြစ်ခဲ့တယ်ဆိုတာအခိုင်အလုံဆုံးရေးသားထားတဲ့အထောက်အထားဖြစ်ပါတယ
်။ကျွန်တော်ကဒီအပတ်အတွင်းမှာပဲ Facebook ထဲမှာမြန်မာလိုအထောက်အထားတစ်ခုကိုတွေ့ရပါတယ်။88အော်ဂူလာ22ရက်နေ့စွဲနဲ့တက်မတော်ထောက်လှမ်းရေးညွန်ကြားရေးမှူးဗိုလ်မှူးကြီးခင်ညွန့်လက်မှတ်ထိုးထားတဲ့ရုံးတစည်းတွင်လည်းရိုက်ညှိထားတဲ့ထိတ်တန့်လှုပ်ရစားဆောင်ဖြစ်ပါတယ်။အဲ့ဒီထက်မှာပြည်သူလူထုတွေးဝေးခြောက်ခြားစေရန်ဤမျိုးစုံသုံး၍တံပြန်အဖြတ်အမှောက်လုပ်ငန်းများကိုဆောင်ရွက်သွားရမည်လို့အတိအကျညွှန်ကြားထားတဲ့စာဖြစ်ပါတယ်။ဆိုတော့အဲ့ဒီစာကိုများဘတ်တလ်အခုပြန်တွေ့သလားဆိုတာကိုကျွန်တော်မေးရပါတယ်။
Yeah, I don't think that's new, actually. We knew that in 88 as well, that what they call agents provocateurs was sent to infiltrate the demonstrations and create trouble to kind of provoke and or justify.
ဒါဟာတကယ်တော့အသက်ဆန်းလို့ကျွန်တော်မထင်ပါဘူး။ဒါကို1988ခရဲကကျွန်တော်တို့သိခဲ့ရပါတယ်။ပြည်သူတွေဆန္ဒပြသူတွေကြားထဲစိတ်ဝင်စေပြီးအဖြတ်အမှောက်လုပ်ငန်းတွေလုပ်စေပါတယ်။လူတို့ကိုအဖြတ်အမှောက်တွေလုပ်လာအောင်ဆွတ်ပေးဖို့တနည်းပြောရရင်ဆန္ဒပြသူတွေကိုနှိတ်ကွချေမုန်းသင့်တယ်ဆိုတာအကြောင်းပြနိုင်အောင်လုပ်ခဲ့တာပါဒါပေမဲ့သူတို့ဖြစ်စေခြင်းသလိုမဖြစ်လာခဲ့ပါဘူးဝယုံသုံးကားဖြစ်မဲ့အစားငိမ့်ချန်းစွာအစာငတ်ခံဆန္ဒပြသူတွေသာပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီနောက်စက်တင်ဘာ18ရက်ကျတော့နှိတ်ကွချေမုန်းလာပါတော့တယ်ဟုတ်ပါတယ်အဲ့ဒီအချိန်မှာတော့လမ်းပေါ်မှာအကြမ်းဖက်မှုတွေလည်းဖြစ်လာနေပါတယ်ဒီဟာတွေအားလုံးဟာစစ်တပ်ထောက်လှမ်းရေးတွေရဲ့လက်ချဲလို့တော့ပြောလို့မရပါဘူးပြည်သူလူထုတရားလုံးကလည်းဒေါသပောက်ကွဲနေကြပါတယ်။လူထုအုံကြွမှုတရားလုံးကိုခြုံပြောရရင်တော့ငြင်းငြင်းချမ်းချမ်းရှိတယ်လို့ဆိုရမှာပါ
။ဒီစီလေးလုံးအရေးတော်ပုံကအနာပိုင်းတွေနဲ့မြန်မာစစ်တပ်ဘက်ကတော့ဒါဟာအဖြတ်အမှောက်လုပ်ငန်းတွေသာဖြစ်တယ်။ဒါမလို့လာတဲ့အဖြတ်အမှောက်အင်အားစုတွေကသွေးတိုးလှုံ့ဆော်လို့မဖြစ်မဲ့ဖြစ်ခဲ့ရတဲ့ကိစ္စလို့သုံးသပ်ကြတယ်။ဒါကိုတော့ထားလိုက်ပါတော့။ဒါပေမဲ့တချို့အမှန်တကယ်သုံးသပ်သူနိုင်ငံတကာပညာရှင်နိုင်ငံတကာသတင်းသမားတချို့ကလည်းပဲဒီအရေးတော်ဟာမအောင်မြင်ဘူးကြားဆုံးခဲ့တယ် failed uprising လို့ပြောကြတယ်ဘတ်တလ်အဲ့ဒါကိုဘတ်တလ်လက်ခံပါသလား
not really no it was not a failure because I mean it changed Burma forever and the uprising did bring an end Burma's way to socialism and the BSP government
မဟုတ်ပါဘူးဒီအရေးတော်ပုံမအောင်မြင်ဘူးကြားဆုံးတယ်လို့ကျွန်တော်မထင်ပါဘူးဒီဖြစ်ရကြောင့်မြန်မာနိုင်ငံလုံးဝပြောင်းလဲသွားတာပါရည်ခင်းကြောင့်ပဲထိုစဉ်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရဇက်သိမ်းသွားရတာပါအဲ့ဒီနေရာမှာစစ်အစိုးရတက်လာတယ်ဆိုတာမှန်ပါတယ်ဒါပေမဲ့စစ်အစိုးရကပဲရုပ်ောက်ပွဲကျင်းပပေးလာရတယ်ဆန္ဒပြပြည်သူတွေရဲ့သဘောထားတချို့ကိုလက်ရောခဲ့ရပါတယ်ဒီကနေ့တောင်အစိုးရကတမရကတကယ်လုံမပေးနိုင်သေးတောင်ဒီမိုကရေစီအကြောင်းတော်တော်ပြောနေရပါတယ်တကယ်တော့ဒီမိုကရေစီအရေးတော်ပုံဟာအခုထိမပြီးသေးပါဘူးအချိန်အတော်ယူရပါလိမ့်ဦးမယ် 88မှာစတင်ခဲ့တာပါဒါကိုဆုံးရှုံးမှုတရားလို့တော့လုံးဝမယူဆသင့်ပါဘူးဒီအတွက်စွန့်လွတ်အနစ်နာခံသွားရသူတွေကိုလည်းဂုဏ်ပြုမှတ်တမ်းတင်ရပါလိမ့်မယ
်ဆိုတော့ဒီ88ရေတော်ဘုံကချက်မှတ်လိုက်တဲ့အစဉ်လားတနည်းအားဖြင့်သမိုင်းရဲ့ခြေရာပေါ့လေသမိုင်းမှာတင်ချန်ရစ်ခတ်မဲ့88ရေတော်ဘုံရဲ့ legacy ဘာလို့ဘာတူတာထင်ပါသလဲ
Legacy of the data pricing is that you know for the first time since 1962 you actually have a more open political climate in the country.
ရှိစစ်ရှိအောင်ကြွမှုကချမှတ်ထားခဲ့တဲ့တမိုင်းခြေရာကတော့1962နောက်ပိုင်းမှာနိုင်ငံရေးအခြေအနေပွင့်လင်းလာဖို့ပထမဦးဆုံးဖြစ်ထွန်းခဲ့တဲ့လှုပ်ရှားမှုဆိုတာပါပဲရှိစစ်ရှိအောင်ကြွမှုမရှိခဲ့ရင်ဒီအခြေအနေမျိုးကိုလည်းလုံးဝမြင်တွေ့ရလိမ့်မယ်မဟုတ်ပါဘူးနိုင်ငံရေးအပြောင်းလဲတွေဟာတကယ်အစ်စ်မှမဟုတ်ဘူး2008ဖွဲ့စည်းပုံဟာလည်းစစ်မှန်တဲ့ဒီမိုကရေစီဖွဲ့စည်းပုံမဟုတ်ပါဘူးသို့ပေမဲ့လည်း1950ပြည်လွန်နှစ်တွေကစပြီးမမြင်တွေ့ခဲ့ရဘူးတဲ့လွတ်လပ်ခွင့်တွေအခုမြန်မာပြည်မှာတွေ့လာရပါတယ်။သတင်းစာတွေပေါ်ထွက်လာပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေရှိလာပါတယ်။အယတားအဖွဲ့အစည်းတွေထွန်းကားလာပါတယ်။ဒါတွေအားလုံးဟာ88အရေးတော်ပုံရဲ့ legacy ပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတော့မြန်မာသမိုင်းကိုမြန်မာနိုင်ငံရေးကိုစိုက်လိုက်မှတ်တဲ့အခုချိန်ထိလေ့လာသုံးသပ်နေတဲ့ American ဘာမခါ David Steinberg ရဲ့အမြင်ကိုဆက်လက်တင်ပြလိုပါတယ်။ပထမဦးစွာဆရာကြီး Steinberg အနေနဲ့ဒီ88အရေးခင်ဟာမြမနိုင်ငံရေးမှာဘယ်လောက်ထိအရေးပါလဲဘယ်လောက်ထိ significant ဖြစ်တယ်လို့ထင်ပါသလဲခင်ဗျာ
Well there are two aspects to the 88 uprising in Burma we have to think about One is the regional and the other is the country aspect
ဒီမြမနိုင်ငံရှစ်လေးလုံးအုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ရှုထောင့်နှစ်မျိုးကကြည့်ရမှာဖြစ်ပါတယ်တစ်မျိုးကဒေသဆိုင်ရာရှုထောင့်နောက်တစ်ခုကနိုင်ငံတွင်းရှုထောင့်ဖြစ်ပါတယ်ဒေသဆိုင်ရာကိုကြည့်လို့ရှိရင် 1986 ခုနှစ်မှာဖိလစ်ပိန်းမှာပြည်သူတော်လှန်ရေးဖြစ်တယ်။ 1989 ခုနှစ်မှာတောင်ကိုရီးယားမှာပြည်ပြင်ပြောင်းလဲရေးလုပ်ပြီးတော့လူ့အဖွဲ့အစည်းကိုပြောင်းလဲခဲ့တယ်။ 1988 ကျတော့မြန်မာနိုင်ငံမှာအောင်မြင်မှုမရတဲ့အုံကြွမှုကြီးဖြစ်တယ်။ 1989 မှာတရုတ်ပြည် TMNM ဆန္ဒပြပွဲဖြစ်တယ်။ဒါတွေဟာသီးခြားစီကင်းလို့ဖြစ်ခဲ့တာမဟုတ်ပါဘူး။ဒေသတစ်ခုလုံးကိုလွှမ်းခြုံဖြစ်ခဲ့တဲ့သဘောဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ကွက်ပြီးပြောရမယ်ဆိုရင်တော့ဒီအုံကြွမှုဟာသိပ်ကိုထူးခြားပါတယ်။အောင်ကျော်မှုဟာနိုင်ငံရေးပြဿနာတရအနေနဲ့စတင်လာတာမဟုတ်ပါဘူးနိုင်ငံရေးနဲ့မဆိုင်တဲ့လက်ဖက်ဆိုင်ရန်ပွဲကိုနှိမ့်ကွရာကစတင်လာပါဒါပေမဲ့အဲ့ဒီမှာပဲနိုင်ငံရေးမကျေနပ်မှုတွေစီးပွားရေးမကျေနပ်မှုတွေအားလုံးစုံစည်းပြီးတော့အောင်ကျွလာတာဖြစ်ပါတယ်ဒီဖြစ်ရဟာမြန်မာနိုင်ငံအတွင်းမှာအလွန်လွန်ထူးခြားပြီးတော့ရေးပါတယ်ဖြစ်ရကြီးပ
ါဒီအောင်ကျော်မှုဟာအောင်မြင်မှုမရှိခဲ့ဘူးလို့ဆရာကြီးကဘာကြောင့်ပြောလဲခင်ဗျာ1986ဖိလစ်ပိုင်မှာအောင်မြင်တယ်89တောင်ကိုရီးယားပြည်ပြည်ရေးအောင်မြင်တယ်88မြန်မာနိုင်ငံမှာမအောင်မြင်ဘူးလို့ဆရာကြီးကဆိုတယ်။ဘာဖြစ်လို့မအောင်မြင်ခဲ့ဘူးလို့ဆရာကြီးထင်ပါလဲခင်ဗျာ
။ Well the military was not prepared to consider anything at that particular period and China was not prepared to consider anything in
စစ်တပ်အနေနဲ့အဲ့ဒီအခိုက်အတန့်မှာဘာကူးမှပြောင်းလဲဖို့ပြင်ဆင်ထားတာမရှိပါဘူး။တရုတ်ကလည်း1989 TNM နှုန်းကတစုံတရာပြောင်းလဲဖို့မစဉ်းစားခဲ့သေးပါဘူး။ကျွန်တော်တို့ကတော့အစိုးရထိန်းချုပ်မှုတချို့ short ပေးပါလိမ့်မယ်လို့မျှော်လင့်နေခဲ့ကြပါတယ်။ဒါပေမဲ့ဖြစ်မလာခဲ့ပါဘူး။စစ်တပ်ဟာစိုးရိမ်နေပါတယ်။မြန်မာနိုင်ငံမှာစူးစူးပူပူဖြစ်မယ်၊မငြိမ်မသက်ဖြစ်မယ်ဆိုတာကိုစစ်တပ်ကအမြဲပဲစိုးရိမ်နေပါတယ်။ဒီ88အရေးခင်းကိုလည်းသူတို့ကစူပူမှုလို့ပဲဆိုကြပါတယ်။လူအများပြားကတော့ဒါကိုလက်မခံကြပါဘူး။ဒါပေမဲ့ဒီအထွေထွေမကျေနပ်မှုတွေဟာနိုင်ငံကိုဖျက်ဆီးနိုင်တယ်လို့စစ်တပ်ကတွက်ပါတယ်။ဒါလို့ဖြစ်လာလို့ရှိရင်နိုင်ငံကိုကာကွယ်ဖို့ဟာသူတို့အလုပ်လို့လည်းမြင်ထားကြပါတယ်။ဒါကြောင့်လည်းပဲသူတို့ရဲ့နှိမ့်ကွပ်မှုတွေကြောင့်လူအသက်တွေအမြောက်အများဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့ဒီအုံကြွမှုရဲ့ရလဒ်ကတော့1990ပြည့်နှစ်ရွေးကောက်ပွဲလုပ်ပေးဖို့ဂရိစကားရရှိခဲ့တာဖြစ်ပါတယ်။ဒါဟာအခြေခံအဖြစ်နိုင်ငံရေးအပြောင်းလဲလုပ်ရတော့မယ်ဆိုတာကိုအစိုးရကခေါင်းညှိလိုက်ရခြင်းပဲဖြစ်ပါတယ်။ဒါလို့ဆိုလိုက်လို့ဒီအပြောင်းလဲဟာလွယ်လင့်တကူဖြစ်မယ်ပြီးပြည့်စုံပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။ဒါဟာအချိန်ယူရပါလိမ့်မယ်။ဘာပဲဖြစ်ဖြစ်ဒီဖြစ်စဉ်ဟာရှစ်လေးလုံးကစတင်လိုက်တဲ့ဖြစ်စဉ်မှာဒါကြောင့်မလို့ဒီရေးခင်းဟာအလွန်လွန်ရေးပါတယ်လှုပ်ရှားမှုဖြစ်ပါတယ
်။ဆိုတော့ဒီ88ရေးခင်းဟာရုပ်တရက်ချက်ချင်းအောင်မြင်မှုအကျိုးရလဲပေါ်ထွက်လာတယ်ဆိုတာမတွေ့ရဘူး။ဒါပေမဲ့လည်းရေးရှည်ကိုကြည့်မယ်ဆိုရင်တော့အောင်မြင်မှုရရှိခဲ့တယ်လို့ဆိုလိုတဲ့သဘောပေါက်ခင်ဗျာ
။ In the long run it started the process and it was part of I think we hope a successful movement to more pluralism in the society. More space.
ရေးရှည်ကြည့်လို့ရှိရင်တော့ဒီရေးခင်းဟာဖြစ်စဉ်တရက်ကိုစတင်ပြီးခဲ့တယ်နော်လူဖွဲ့စည်းတွင်ဘ ഹു ဝါဒပုံမှုထွန်းကားတဲ့ပြည်သူတွေအတွက်ပို့ပြီးတော့လွတ်လပ်တဲ့အခြေအနေတွေကိုအောင်အောင်မြင်မြင်ဖန်တီးနိုင်မယ်လို့မျှော်လင့်နိုင်တဲ့လမ်းကြောင်းကိုစတင်ခဲ့ပါတယ်။ဒီအတွက်ဘလောက်ရှေ့ဆက်သွားရအောင်မယ်ဆိုတာဘယ်သူမှတတ်အမပြောနိုင်ပါဘူး။ဒါပေမဲ့လည်း2011ခုနှစ်မှာအစိုးရအသစ်တက်လာပြီးကအပြောင်းလဲတွေကိုအမှန်တကယ်တွေ့မြင်လာရပါပြီ
။ ဒီရှိလေးလုံးအရေးတော်ပုံဟာနိုင်ငံရေးအပြောင်းလဲအပြင်လူမှုရေးအပြောင်းလဲကိုလည်းအခြားတစ်ဖက်မှာပြောင်းလဲဖော်ဆောင်လာခဲ့တယ်လို့ဆိုရမလားပါပဲခင်ဗျာကျွန်တော်စဉ်းစားမိရတော့ဒီ88အရေးအခင်းကြောင့်မြန်မာနိုင်ငံကလူငယ်တော်တော်များများဟာပုံစံမျိုးမျိုးနဲ့ပြည်ပကိုရောက်ရှိသွားကြတယ်တချို့လည်းပဲပြည်ပနိုင်ငံတွေအနောက်နိုင်ငံတွေမှာပညာရေးသင်ကြားတက်မြောက်လာကြတယ်မြန်မာနိုင်ငံအစိုးရတွေကပွင့်လင်းတဲ့စနစ်ကိုဘလောက်တောင်ကျင့်သုံးကျင့်သုံးဒီလောက်လင်းမြန်းမြန်းနိုင်ငံသားကိုចောင်းသားတွေပို့လွှတ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီလူငယ်တွေဒီလိုပညာတက်လာကြတယ်ပြည်ပကိုအများကြီးရောက်ရှိသွားတယ်လည်းပဲလူမှုရေးအကျိုးသက်မှုတရက်လို့ဒါဘေးထွက်အကျိုးသက်မှုလို့ဆိုရင်လည်းဆိုပါခင်ဗျာအဲ့လိုယူဆပါတယ်ဆရာကြီးဘယ်လိုသဘောပါလဲ
Yes, that is very important because with higher education will go the demand for more justice and more space between the government and the people.
ဟုတ်ပါတယ်ဒါဟာသိက္ခာရေးကြီးတဲ့အပြောင်းလဲမှုတစ်ရပ်ပါအထက်တန်းပညာတွေတက်လာလို့ရှိရင်တရားမျှတမှုလွတ်လပ်မှုတွေကိုပုံမူတောင်းခံလာကြပါတယ်ဒါအပြင်88အရေးတော်ပုံကိုလွှမ်းခြုံကြည့်လို့ရှိရင်ဆိုရှယ်လစ်စနစ်ကိုကြာဆုံးစေခဲ့တာတွေ့ရပါလိမ့်မယ်စစ်တပ်အာဏာမသိမ်းခင်မှာပဲမဆလဆူရဟာဆိုရှယ်လစ်စနစ်အလုံးမဖြစ်ဘူးဆိုတာကိုသဘောပေါက်သွားပါတယ်ဒါဟာလေလူဖွဲ့စည်းအသွင်ပြောင်းလဲရေးအတွက်သိက္ခာရေးပါတဲ့အချက်တစ်ရပ်ပါ။ဒါကြောင့်မလို့88တော်လိုင်းရေးဟာရေတိုးအောင်မြင်မှုမရှိပေမဲ့ရေရှည်မှာလွတ်လပ်မှုအတွက်လမ်းကြောင်းခင်းပေးခဲ့တဲ့တော်လိုင်းရေးဖြစ်တယ်လို့ဆိုရတာပါ။